ရခိုင်ပြည်နယ်ပုံလူကျုံမြို့ပေါ်မှာနယ်မြေကန်စစ်တပ်ရရှိသူလှုပ်ကြံခံရပြီးသူနဲ့ပါလာတဲ့သသသူကတော့ဖမ်းဆီးခေါ်ဆောင်ခံရတယ်လို့သမတော်ဘက်ကပြောပါတယ်။ဒီဖြစ်စဉ်ပြီးပြကမှုကြောင့်မြို့ပေါ်ရသားတွေလည်းထိခိုက်မှုရှိနေတယ်လို့သိရပါတယ်။ကျွန်တော်နိုင်ကွန်းအိမ်ဆုံဆန်းမေးမြန်းထားတာပါ။ဒီနေ့မနေ့ပုံလူကျုံမြို့အေးစေတီနီစင်းနားမှာအရာဝတ်နဲ့ဈေးဝယ်ဆွက်လာတဲ့နယ်မြေကန်950တပ်ရင်းကသမတော်ရရှိသူဓာတ်ထုတ်ခံရပြီးသတ္တသူဖန်စီခံရကြောင်းတမတော်ပြောခွေရဘုံမှုချုပ်စော်မင်းထွန်းက VUE ကိုပြောပါတယ
်ဒီမနေ့မှာဖြစ်လာရင်တော့ပါပေါ့ပုံမပြောမှုကဒီကကံတကအရာရှိတူနဲ့ဖြစ်တည်တူတယ်လို့ပုံမပြောယူသေးကိုအကြောင်းဝင်နေလဲသိခဲ့ပါတယ်ဒီအနည်းငယ်လေးမှာပဲဒီရံပက်တောင်းရန်သူအထူးအမကံဖွဲ့အားဝန်ကြီးတွေကဆန်းချုပ်ပြီးတော့တိုက်ခိုက်ခဲ့တာဖြစ်တယ်ဒါနဲ့ထိုးပါတာရှိတယ်ပုံမပြောဓာတ်ထုတ်ခါတဲ့ရာရှိရလေမတည်သေးဘူးတဲ့ဖေးကူပါမှုခိုင်ရဲလို့ပဲပြောတာစာမန်ရာရှိတော့ခုတည်းအနည်းလေးမှာတော့မဟုတ်ပါဘူးဒီကတော့အခုချိန်ကြည့်ရောက်ဆုံးနေတယ်လို့ဖြစ်ပါ
ဒီမနေ့၈နိုင်မှာမော်တော်ဆိုင်ကနဲ့ဈေးဝယ်လာတဲ့တမတော်ရာရှိကိုအရာဝတ်နဲ့လူလူစုကဇာနဲ့ထိုးခဲ့ကြအောင်မြို့ခံကိုခိုင်ဦးကဆိုပါတယ
်။မဖွင့်တဲ့လူကတော့ဒီအရာတာပုံစံနဲ့ဇာကိုဇာနဲ့ထိုးထားတာလည်းအမှန်အရာတာဝန်မပေါ
်ဇာနဲ့ထိုးခံရတဲ့တမတော်ရာရှိဟာတည်ဆုံသွားပြီလို့ကနဦးသတင်းပေါ်ဆက်နေပေမဲ့ဘုံမှုချုပ်စော်မင်းထွန်းကတော့သူ့ကိုအရေးပေါ်စေကူတာမှုပေးနေတဲ့အကြောင်းပြောပါတယ်ဖန်စီခံရတဲ့တတ်တာပြန်လည်လွံ့မြောက်ရေးတွေတမတော်ကနေနေမြင်ရှင်းလင်းရေးလှုပ်ဆောင်နေစေလို့လဲတမတော်ဘက်ကပြောပါတယ်တမတော်ရရှိတဲ့စစ်တီတီကိုလှုပ်ကြံဖန်စီတဲ့ဖြစ်စဉ်ဟာအေးရခိုင်လက်နက်ကန်ဘက်ကလှုပ်ဆောင်တာလို့တမတော်ဘက်ကပြောဆိုမှုပုံမှာအေးဘက်ကတုတ်ပြန်ပြောဆိုတာမျိုးမရှိသေးသလိုဆက်သွယ်မေးမြန်းလို့လည်းမရသေးပါဘူးတမတော်ရရှိသူဓာတ်ထုတ်ခံရပြီးနောက်ပိုင်းဘုံလူကျုံမျိုးပုံမှာတမတော်ဘက်ကပြစ်ကတ်မှုတွေရှိနေတယ်လို့ဒေတာခန်ကဆိုပါတယ်ဒီလိုပြစ်ခတ်မှုကြောင့်အယတားတည်ဆုံးမှုရှိကြောင်းမြို့ခံသူကပြောပါတယ
်။အယတားတရားကိုစစ်တမ်းမှာပြစ်ခတ်တယ်လို့ကြားတယ်။အဲ့ဒါနဲ့ဆက်ကြည့်ဖို့မရဘူး။တကယ်မှပြစ်ခတ်ပြစ်ခတ်တယ်တို့တို့တို့မှပေါ်ချီလို့မရဘူး။လုံးဝပြောမှမပြောဘူး။အဲ့ဒါဖြစ်တယ်
ဒီလိုပြစ်ခတ်နေမှုကြောင့်ဘုံညိုးမြို့ကဈေးဆိုင်တွေအလုံးပိတ်လိုက်ပြီးလမ်းမပေါ်မှာလူသွားလူလာကင်းမဲ့နေပါတယ်။ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားပိုက်ပွဲတွေဆက်ဖြစ်ပွားနေသလိုဒေသခံယသားတွေကြားမှာစိုးရိမ်ထိတ်လန့်မှုတွေကလည်းတိုးလာနေပါတယ်။မနေ့ကမြေပုံနဲ့အမ်းမြွနဲ့ကျမ်းမှာနှစ်ဖက်တိုက်ပွဲဖြစ်ပွားကြောင်းတမတော်ပြောခွေရဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်ခိုင်တဲ့ဖြစ်ပြမှုခြေရတော့ဒီပုံမှာရှိတဲ့ချိန်ကြောင်းမှာကျွန်တော်ဖြစ်ပြတက်ခိုင်မှုတွေရှိခဲ့တယ်ပြီးရင်ကျွန်တော်တို့ကစူးကန်းကျက်မှာလက်ရွာနာတွေမှာဖြစ်ပြတက်ခိုင်မှုတွေရှိခဲ့တယ်မနေ့ကဖြစ်တာ
မနေ့ကလည်းမင်းပြမြွနဲ့ကြောက်ခုတ်နဲ့တစ်ပုတ်တောင်ကြေးရွာကျမ်းမှာပောက်ကွဲမှုတစ်ခုဖြစ်ပွားပြီးပြစ်ခတ်မှုတိုက်ခိုက်တံတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေနီးစပ်ရာကြေးရွာတွေကိုထွက်ပြေးသိမ်းရှောင်နေရပါတယ်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့တစ်နှစ်ကျော်ကြာတိုက်ပွဲဖြစ်စဉ်တွင်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကရွာသား2သိန်းနီးပါးစစ်ဘေးသိမ်းရှောင်နေရပြီး250ကျော်သေဆုံးခဲ့တယ်လို့950ကျော်တန်ရာရရှိခဲ့တယ်လို့ရခိုင်လူမှုဖွဲ့စည်းတွေကစည်ရင်းပြုစုထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်